ထိုင်းနိုင်ငံစူပန်ဘူရီကျန်တော်အတွင်းတည်ဆုံးခဲ့တဲ့မြန်မာကလေးငယ်အမှုအတွက်တရားခံအဖြစ်ဆွဆွဲခံရသူမိသားစုကသူတို့သားကိုမဟုတ်မှန်မှန်ပဲဖိအားပေးဝန်ခံငိုင်းတယ်ဆိုပြီးဘန်ကောက်မြို့ကအဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပြီးတဲ့နောက်မှာစူပန်ဘူရီကရဲဝန်ထမ်းတွေနဲ့စစ်ရုံးဝန်ထမ်းတွေကိုပြန်လည်တရားစွဲခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံစူပန်ဘူရီကျန်တော့အတွင်နှစ်နှစ်သားအရွယ်မြန်မာရွှေ့ပြောင်းကလေးငယ်တဦးဖြစ်တဲ့စိုးလွင်ဖြိုးခေါ်သားငယ်ဟာ2018ခုနှစ်ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးခဲ့ပြီးအလောင်းကို6ရက်အကြာမှာပြန်တွေ့ခဲ့တာပါဒီဖြစ်ရပ်နဲ့ပတ်သက်ပြီးအုံနောက်မတန်ဆွမ်းသူတဦးဖြစ်တဲ့အသက်32နှစ်အရွယ်ထိုင်းနိုင်ငံသားနိုင်ဖုံကိုထိုင်းရဲတွေကကလေးကိုပွေ့ချီခေါ်သွားတဲ့တရားခံအဖြစ်ထုတ်ပြခဲ့တာပါစူပန်ဘူရီရဲတပ်ဖွဲ့ကထုတ်ပြခဲ့တဲ့အသက်32နှစ်အရွယ်နိုင်ဖုံရဲ့မိသားစုဟာဆွဆွဲခံရပြီးတဲ့နောက်မှာတော့ဘန်ကောက်မြို့ကအဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာတော့ဘန်ကောက်မြို့အဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုရှေ့နေတဲ့အတူလာရောက်ပြီးရဲဝန်ထမ်း12ဦးနဲ့စစ်ဘက်ဆိုင်ရာဆရာဝန်တဦးကိုအမှု၄မှုနဲ့ပြန်လည်တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။တရားခံလို့ဆွဆွဲပြီးရဲတွေကဖမ်းပြီးတော့စစ်ဆေးခဲ့တဲ့နိုင်ဖုံဟာငယ်စဉ်ကတည်းကအုံနောက်မတန်ဆွမ်းသူတူဖြစ်တယ်လို့သူ့ကိုဖမ်းခဲ့တဲ့ရဲတွေဟာလက်ထိတ်ခတ်ပြီးဥကောင်းကိုရိုက်ခဲ့တဲ့အကြောင်းနောက်ပြီးဆက်လက်မီးနဲ့လက်ကိုထိုးသေးတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာနိုင်ဖုံကကလေးငယ်တူလို့ပြောဆိုသွားခဲ့ပါတယ်။အုံနောက်မတန်ဆွမ်းသူကိုတရားခံဖြစ်လုခဲ့တဲ့စူဖန်ပူရီရဲတွေကိုတော့အမှု၄မှုနဲ့တရားစွဲဆိုခဲ့တဲ့အကြောင်းနိုင်ဖုံရဲ့ရှေ့နေအနမ်ချိုင်းကအခုလိုပြောဆိုသွားပါတယ်
။เอาเลยครับตำรวจไทยเก่งที่สุดในโลกสอบคนปัญญาอ่อนรู้เรื่อง
ท้ายเยรี่เยลุยะกะอะพิมะชิเยตูโกพี่อาเปบีวินคันค้ายเกราผิดลุเยแตพ่อเยส่องทะยะเมซีกันโชพ่อมุตัตเตรี6เพ็ดมุรีเนอะมุเนปัตเตลุสายแยสารันนี่โกเล็งแลเยต้ามุรีเนเตียซ้วยสุตวามาผิดเดสุบีชิเนอนันท้ายกะเปียวตวาราผิดบาระอะคินผิดบวาเดเฉิงมานายพ่อฮาพงจีจองตะคูมาชิเนเดสุราโกยวาดา300ลောက်เนစီအရောနှစ်ပါးကတက်တေထွက်ဆိုခဲ့တာကိုရဲတပ်ဖွဲ့ကလက်ပခံခဲ့ဘူးလို့လည်းရှေ့နေကထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုလိုမျိုးတရားခံကိုဖမ်းပြခဲ့တဲ့ဖြစ်ရပ်မှာရဲဝန်နှန်းတွေမှာတာဝန်ရှိတယ်။နိုင်ဖော်မှာအဖြစ်မရှိတာကြောင့်ထိုင်းဖက်ဝင်စေတန်းကိုကရကန်ရှင်ကိုနစ်နာကြီးဖြစ်ပေးဖို့ကိုလည်းတောင်းဆိုထားတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နှစ်နှစ်သားကလေးရဲ့အလောင်းဟာ6ရက်အကြာမှာပျောက်ဆုံးသွားတဲ့နေရာနဲ့5ကီလိုလောက်ဝေးတဲ့နေရာမှာပြန်တွေ့ခဲ့တာပါ။အလောင်းကိုပြန်တွေ့တဲ့အချိန်မှာကလေးကိုပြက်ရှဒဏ်ရာတွေနဲ့တူရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာကြောင့်ကလေးရဲ့မိသားစုနဲ့ဒီအမှုကိုလိုက်ပေးတဲ့ရှေ့နေကတော့သွေးရောသားရောသိဆုံးမှုမဟုတ်ဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့အမှုစစ်တဲ့စူပန်ဘူရီရဲတွေနဲ့ရဲစေးုံကတော့တာမန်သိဆုံးမှုဖြစ်ပြောဆိုခဲ့ပြီးအမှုကိုပိတ်သိမ်းကအလောင်းကိုပြန်ပေးခဲ့ပါတယ်။ဒီနောက်မှာတော့အုံနောက်မတန်ဆွမ်းတဲ့နိုင်ဖုံကိုတရားခံအဖြစ်ဆွဆွဲခဲ့တာဖြစ်ပါတယ်။တေဆုံးခဲ့တဲ့ကလေးရဲ့မိဘတွေကိုတော့အဲ့ဒီအချိန်တုန်းကတော့တရားမဝင်ခိုးဝင်မှုနဲ့မြ мян ဆန်ဆန်ပဲထိုင်းအနာပိုင်းကမြန်မာပြည်ကိုပြန်ပို့ခဲ့ပါတယ်ရှင်။